အိန္ဒိယအာဏာပိုင်တွေထိန်းသိမ်းထားတဲ့မြန်မာနိုင်ငံကနေထွက်ပြေးခိုလုံနေသူတွေအားလုံးကိုပြန်လွှတ်ပေးဖို့လူအခွင့်ရေးစောင့်ကြည့်လေလာရေးအဖွဲ့ HRW ကဒီကနေ့တောင်းဆိုလိုက်ပါတယ်။ဒါ့အပြင်မြန်မာနိုင်ငံကထွက်ပြေးလာသူမျိုးသမီးနှစ်ဦးမနေ့ပူပြည်နယ်မှာထိန်းသိမ်းခံရခြင်းအတွင်းဒီနှစ်ဇွန်လကတည်ဆုံခဲ့တဲ့ဖြစ်ရပ်ကိုစုံစမ်းစစ်ဆေးဖို့လဲ HRW ကတောင်းဆိုပါတယ်။သူတို့ရဲ့အသက်ဘေးနဲ့လွတ်လပ်မှုကိုချိန်ချောက်ခံရလို့ထွက်ပြေးလာကြတဲ့မြန်မာနိုင်ငံကလူတွေကိုအိန္ဒိယအနေနဲ့ဖမ်းဆီးတာသူတို့အခွင့်အရေးကိုချိုးဖောက်တာတွေမလုပ်သင့်ပဲအကာအကွယ်ပေးသင့်ပါတယ်လို့ HRW အဖွဲ့ရဲ့တောင်အောင်ရှာဒေသဆိုင်ရာညွှန်ကြားရေးမှူးမီနက်ရှိဂန်ဂူလီကပြောပါတယ်။အသက်46နှစ်အရွယ်မတ်မြင့်နဲ့အသက်40အရွယ်မူခိုင်တို့မဏိပူပြည်နယ်ကခရိုင်စည်းရုံတစ်ခုမှာကိုဗစ် -19 ရောဂါနဲ့ဇွန်လကကွယ်လွန်သွားခဲ့တဲ့ဖြစ်ရပ်ကို HRW ကအထူးထောက်ပြပြောဆိုထားပါတယ်။တရုတ်ကခီးသွွားထောက်ထားတွေမပါပဲအိန္ဒိယနိုင်ငံတွင်ဝင်ရောက်ခဲ့တဲ့အတွက်ဆိုပြီးမမြင့်တဲ့မူခိုင်တို့အပါအဝင်မြန်မာနိုင်ငံသား29ယောက်ကိုနိုင်ငံသားဥပဒေနဲ့မတ်လ31ရက်နေ့မှာဖမ်းဆီးခဲ့တာပါ။အဲဒီတော့သူတို့ကိုခရိုင်တရားရုံးရဲ့ထိသိမ်းမှုအောက်မှာထားခဲ့ပါတယ်။မမြင့်တဲ့မူခိုင်တို့အပြင်းထန်နာမကျန်းဖြစ်လာတဲ့အခါကြမှသာသူတို့ကိုစေယုံတစ်ခုမှတင်ပေးခဲ့တယ်လို့မဏိပူအခြေဆိုင်လူအခွင့်အရေးသတိပေးအဖွဲ့ကပြောပါတယ်။သူတို့နှစ်ဦးဟာစေယုံတက်ပြီး3ရက်အကြာမှာပဲကွယ်လွန်သွားခဲ့ကြတာပါ။မဏိပူမှာထိန်းသိမ်းခံရသူတွေကနောက်ထပ်73ယောက်တည်းမနည်းလဲကိုဗစ် -19 ရောဂါကူးစက်ခံရတယ်လို့ HRW ကပြောပါတယ်။ဖေဖော်ဝါရီလတနေ့မှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်အကြမ်းဖက်ပစ်ခတ်ဖြိုခွဲဖမ်းဆီးမှုတွေကြောင့်အိန္ဒိယနိုင်ငံမှာထွက်ပြေးသွားသူခန့်မှန်းကြီး16,000လောက်ရှိတယ်လို့ HRW ကပြောပါတယ်။အဲဒီအထက်မှာလွတ်တော်အမတ်တွေ၊စိုးရွားဝန်ထမ်းတွေ၊စစ်တပ်နဲ့ရဲတပ်ဖွဲ့ဝင်တွေ၊အရက်ဖက်လူမှုအဖွဲ့အစည်းဝင်တွေ၊လူ့အခွင့်အရေးလှုပ်ရှားသူတွေပါပြီးမြန်မာနိုင်ငံနဲ့နယ်စပ်အိန္ဒိယနိုင်ငံမဏိပူမီဇိုရန်နာဂါလန်နဲ့အာရူနာချောပရဒက်စ်ပြည်နယ်တွေမှာပုံအောင်ခိုလုံနေကြတယ်လို့ HRW ရဲ့ဒီကနေ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။